အစ္စရေးနိုင်ငံအတွက်တရှိုးလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကာတာနိုင်ငံတရားရုံးကနေပြီးတော့တည်တံ့ချမှတ်လိုက်တဲ့အိန္ဒိယရေတပ်အရာရှိဟောင်း၈ဦးကိုပြန်ပြီးတော့လွှတ်ပေးရေးအလုံးစုံကြိုးပမ်းသွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကစီရင်ချက်ချမှတ်ခဲ့တဲ့ပေါ်တုံ့လုံးမှုကြောင့်အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကကြေညာပါတယ်။ဖန်စီခံထားရတဲ့ရေတပ်ဖွဲ့ဝင်ဟောင်းတွေမိသားစုတွေနဲ့တွေ့ဆုံတဲ့အချိန်မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကကာတာနိုင်ငံမှာဖမ်းဆီးခံထားရတဲ့ကိစ္စကတော့အိန္ဒိယနိုင်ငံအတွက်အရေးတကြီးဦးစားပေးကိစ္စဖြစ်ပါတယ်ဆိုတာကိုပြောဆိုထားပါတယ်။ကာတာနိုင်ငံမှာဖမ်းဆီးခံထားရတဲ့အရာရှိဟောင်း၈ဦးနဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြတာမှာတော့သူတို့တွေဟာစစ်သည်မော်တွေကိုကိုယ်ကဲခဲ့တဲ့ကပ္ပိန်နဲ့အစ်မအရာရှိဟောင်းတွေဖြစ်ပြီးသူတို့ဟာ2022ခုနှစ်ဩဂုတ်လမှာဒိုဟာမှာဖမ်းဆီးခံထားရတာဖြစ်ပါတယ်ရှင်။